5နှစ်နေကမှာခင်ဗျာအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော် VOA American အစံကနေ2019ခုနှစ်စက်တင်ဘာ19ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ19.19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရနိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ sorry ရေနယ်လုပ်ငန်းတွေတိုက်ခိုက်ခံရမှုအတွက် UN ကိုလက်တော့ပြန်တိုက်ခိုက်လာမဲ့ပေါ့ UN နိုင်ငံခြားရေးဝန်ကြီးကဒီနေ့နေပဲတတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ့လူ့ခွင့်ရေးချုပ်ဖောက်မှုတွေကိုအပြင်းအထန်ဖြစ်တင်ရှုတ်ချကြောင်းဥရောပပါလီမန်ကတခဲနဲ့ဆုံးဖြတ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးတော့မှာပါ
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းရသားထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်ပြီးစုံစမ်းရေးအဖွဲ့ဖွဲ့ဖို့ရခိုင်ပြည်နယ်လွတ်တော်မှာဒီနေ့မဲခွဲခဲ့တာနဲ့ပတ်သက်ပြီး
လက်ဖြစ်နိုင်တယ်ဗျာဒီအချိန်လုံးလို့ဆိုရင်တော့တို့တို့လိုချင်တဲ့ရည်ရွယ်ချက်ကတော့သတင်းပြည့်လက်ကြီးအမှန်တမ်းရချင်တယ်ဒါပေမဲ့ဒီအချိန်မှာဒီအေရီရဲ့အမှု
ရခိုင်ပြည်နယ်နယ်စပ်လုံးကျွင်းရင်းနဲ့ဒီနယ်စပ်ရေးရာဝန်ကြီးဘုံမူကြီးမင်းတန်ဖျောက်သွားတာဖြစ်ပါတယ်ဒီအကြောင်းကိုမချခင်မှာနားဆင်ရမှာပါဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိုဘိုင်းဖုန်းအင်တာနက်အလိုင်းအသုံးပြုမှုကိုလောကနီးပါးဖျက်တောက်လိုက်တဲ့အကြောင်းအပါဝင်ဆော်ဒီရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာတစ်ခုတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကအီရန်ကိုနောက်ထပ်အရေးယူပိတ်ဆို့မှုတွေလုပ်ပေါ်ညင်ကြားလိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မနိုးကကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ဆော်ဒီအာရေဗျနိုင်ငံကရေနံလုပ်ငန်းတွေတိုက်ခိုက်ခံရမှုတွေအီရန်နိုင်ငံကိုလက်တုံ့ပြန်တိုက်ခိုက်လာမဲ့ပေါ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ယာဗက်ဆာရီကဒီနေ့ပဲသတိပေးလိုက်ပါတယ်တိုက်ခိုက်မှုဟာအီရန်ရဲ့စစ်ကြေညာတဲ့လုပ်ရဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကပြောလိုက်ပြီးတဲ့နောက်မှာပဲအီရန်ကတုံ့ပြန်လိုက်တာပါအမေရိကန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုတို့ကိုရင်းညွှန်းထားတဲ့ Twitter မှတ်ချက်မှာတော့အီရန်နဲ့စစ်ပြေအောင်သမ္မတဒေါ်နယ်ထရမ့်ကိုလှည့်စားဖို့ကြိုးစားနေတယ်ဆိုပြီးတော့လည်းအီရန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်ရနိုင်နာကိုရဖို့ကြိုးစားနေတဲ့လို့ရဖြစ်နေလဲဝေဖန်ပြောဆိုလိုက်သလိုလွန်ခဲ့တဲ့၄နှစ်လောက်ကတည်းကအဆုံးသတ်ဖို့ကြိုးပမ်းနေတဲ့ယေမန်နိုင်ငံကစစ်ပွဲမှာလည်းအခုချိန်အထိပိတ်ဆက်နေရတော့မယ်ဆိုပြီးပြောဆိုခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကတော့ကမ္ဘာယေနံထုတ်လုပ်မှုရဲ့600ခန့်နှုန်းနီးပါးရှိတဲ့ဆော်ဒီနိုင်ငံကယေနံစိတ်စီပီပါ 5.8 တန်ယာယီပြတ်တောက်သွားတဲ့တိုက်ခိုက်မှုကိုတုံ့ပြန်မှုကိစ္စတွေကိုဆွေးနွေးဖို့ဒီကနေ့အာရဗ်စော်ဘက်မြပြည်တော်စု UAE မြို့တော်အဘူဒါဘီမှာရောက်နေပါတယ်မနေ့ကဆော်ဒီဆိုးရရရှိရင်းနဲ့တွေ့ဆုံရမှာတော့ဝန်ကြီးပွန်ပီယိုကဆော်ဒီနိုင်ငံနဲ့အတူရက်တိရောက်တဲ့ကိုကိုကိုကာဝယ်ပိုင်ခွင့်ကိုအားပေးတဲ့အကြောင်းအီရန်ဆိုးရရဲ့ချင်းချောက်တဲ့အပြုမှုကိုတိခံမှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတထရမ့်ကတော့စင်နေတုန်းကမစ်ဆိုင်းတုံးတွေအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခံရမှုကိုတုံ့ပြန်မှုအမေရိကန်မှာစီးရီးအပြင်တခြားနီးလန်းအများပြားရှိတဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်
။အစ္စရေးနိုင်ငံလွှတ်တော်ရွေးကောက်ပွဲမှာဘဲပါတီမှအများစုအနိုင်မရခဲ့တာကြောင့်ဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကသူ့ရဲ့အထက်ပြိုင်ဘက်ဗန်ဒီဂန့်ကိုညှဉ်းညွတ်တဲ့ညွန်ပေါင်းအစိုးရထဲမှာပါဝင်ဖို့ဒီကနေ့ပြောကြားလိုက်ပါတယ်။အခုရွေးကောက်ပွဲရလဒ်ကြောင့်လက်ရရင်အစိုးရတရားဖွဲ့စည်းဖို့သူ့ရဲ့မျှော်လင့်ချက်တွေမဖြစ်နိုင်တော့ဘူးလို့ဝန်ကြီးချုပ်နတန်ယာဟုကဗီဒီယိုမိန့်ခွန်းတစ်ခုထဲမှာပြောသွားပါတယ်။ဒါကြောင့်နိုင်ငံရေးပါတီတွေခြေခြေပြင်းပြင်းပါဝင်တဲ့ညီညွတ်တဲ့အစိုးရတရားအမြန်ဆုံးဖွဲ့စည်းရေးပူးပေါင်းဆောင်ရွက်ဖို့ပြိုင်ဘက်ဗန်ဒီဂန့်ကိုတောင်းဆိုခဲ့တာပါ။အလဲအလတ်ဝါဒီ Blue and White Party ခေါင်းဆောင်ဗန်ဒီဂန့်ကတော့လီကွပါတီမှာဝန်ကြီးချုပ်နတန်ယာဟုခေါင်းဆောင်ဆက်ဖြစ်နေသည်၍ညီညွတ်တဲ့အစိုးရတွေပါဝင်မှာမဟုတ်ဘူးလို့ပြောထားပါတယ်။အဂရိလိုက်စားမှုဆွဲချက်တွေရင်ဆိုင်နေရတဲ့ဝင်ကြီးချုပ်နဲ့ညွန်ပေါင်းမဖွဲ့နိုင်ဘူးလို့သူကပြောကြားခဲ့တာပါအမတ်နေရာ120ရှိတဲ့အစ္စရေးလွှတ်တော်မှာလူအများစုနဲ့အစိုးရဖွဲ့နိုင်ဖို့အတွက်အနည်းဆုံးလွှတ်တော်အမတ်61ယောက်နိုင်ရဖို့လိုပါတယ်ဒါပေမဲ့တမရရဲ့လီကွတ်ပါတီရောအဓိကပြိုင်ဘက် Blue and White ပါတီပါလုံလောက်တဲ့မဲအများစုမရခဲ့ကြပါဘူးညီညွတ်တဲ့အစိုးရဖွဲ့စည်းဖို့ဝင်ကြီးချုပ်ရဲ့တိုက်တွန်းမှုကိုအစ္စရေးတမရကကြိုဆိုပါတယ်အဂရိလိုက်စားမှုဆွဆွဲချက်တွေတတိကြီးရင်ဆိုင်နေရတဲ့ဝင်ကြီးချုပ်နတန်ယာဟုကိုအမှု၃ခုနဲ့တရားဝင်တရားစွဲဖို့ရဲကအကြံပြုထားပါတယ်။ဆွဲချက်တင်မတင်အပိသက်ကြားနာပွဲကိုရှေ့လာတဲ့မှာပြုလုပ်ဖို့ရှိနေပါတယ်။ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရဖို့မျှော်လင့်နေတဲ့ဝင်ကြီးချုပ်သာအနိုင်ရခဲ့ရင်သူ့အပေါ်ဆွဲချက်တွေကိုကင်းလွတ်နိုင်မဲ့ဥပဒေပြဋ္ဌာန်းလိမ့်မယ်လို့အများကခန့်မှန်းထားကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းစပူးပြည်နယ်ကလတ်မြို့ကထောက်လိုင်းအေဂျင်စီရုံးဝင်းနေဒီနေ့ဆော့ဘိုင်းတာလီဘန်စစ်သွေးကြွတွေရဲ့ကာဗွန်ခွဲတက်ခတ်မှုကြောင့်လူ15ယောက်တင်မနေသေဆုံးပြီး90ယောက်ထဏ်ရာရသွားပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေပါဝင်ထိခိုက်သေးသူအများစုဟာတက်ခတ်မှုဖြစ်တဲ့အနားကဆေးရုံမှာရှိနေကြတဲ့လူနာတွေဖြစ်တယ်လို့လည်းပြည်နယ်အစိုးရပြောခွင့်ရသူကပြောပါတယ်။တက်ခတ်မှုကြောင့်အမျိုးသားလူညွန်ရေးဌာနရုံးဝင်းနေဆေးရုံကတော့လုံးဝပျက်စီးလို့နေပါဖြစ်ခဲ့တယ်လို့လည်းပြည်နယ်အစိုးရတောင်းရှိသူတွေက ပြောဆိုခဲ့တာပါကုလသမဂ္ဂကတော့အာဖဂန်နိုင်ငံကအကြမ်းဖက်မှုတွေအတွင်းအရသားတွေအများပြားသေဆုံးနေရပြီးပြီးခဲ့တဲ့နှစ်ထဲအများဆုံးဆန်ရှင်တင်ခဲ့တယ်လို့လည်းပြောဆိုထားပါတယ်ဒီနှစ်2019ခုနှစ်ပထမ6လအတွင်းမှာလည်းအရသား1366ယောက်သေဆုံးပြီး2446ယောက်ဒဏ်ရာရတဲ့အကြောင်းအာဖဂန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအကူအညီပေးရုံးကသတင်းထုတ်ပြန်ထားပါတယ်မနေ့ကလည်းနိုင်ငံရှိပိုင်းနံဂါပြည်နယ်ရဲ့မြို့တော်ဂျလာလာဘတ်ကအီလက်ထရောနစ်မှတ်ပုံတင်ထုတ်ပြတဲ့ဌာနကိုတာလီဘန်တွေအကြီးအကျယ်ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အင်္ဂါနေ့မှာတော့တိုက်ခိုက်မှုနှစ်ခုအတွင်းမှာလည်းလူပေါင်း50နီးပါးသေဆုံးခဲ့ရပါတယ်
American သမ္မတ Donald Trump နဲ့နိုင်ငံသားခေါင်းဆောင်တယောက်ကြားဆက်သွယ်မှုနဲ့ပတ်သက်လို့စိုးရိမ်ခဲ့သူတယောက်ကထောင်လှမ်းရေးကိုအတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့ထောင်လှမ်းရေးအတိုင်းအဝိုင်းရဲ့စစ်ဆေးရေးမှူးချုပ် Michael Atkinson ကိုအောက်လွှတ်တော်ထောင်လှမ်းရေးကော်မတီမှတကပိတ်မေးခွန်းထုတ်ဖို့ရှိနေပါတယ်။သမ္မတ Trump နဲ့နိုင်ငံသားခေါင်းဆောင်တယောက်ကြားဆက်သွယ်ခဲ့မှုအတွင်းမှာဂရီကဝတ်တွေပြုတ်ခဲ့တာဟာစိုးရိမ်စရာဖြစ်တယ်လို့ထင်မြင်တဲ့ထောက်လိုက်ရတာဝန်ရှိသူတယောက်ကစစ်ဆေးရေးမှူးချုပ်အက်ကင်ဆင်ကိုတိုင်ကြားခဲ့တဲ့အကြောင်းဒီအကြောင်းသိသူထောက်လိုက်ရတာဝန်ရှိသူ2ယောက်ဟောင်း2ယောက်ကိုကိုးကားပြီးတော့ဝါရှင်တန်ပို့သတင်းစာကြီးထဲမှာဖော်ပြခဲ့တာပါဒီသတင်းထွက်လာခဲ့ပြီးတဲ့နောက်အခုလိုထောက်လိုက်ရစစ်ဆေးရေးမှူးချုပ်ကိုလွှတ်တော်ကခေါ်ယူစစ်ဆေးတာဖြစ်ပါတယ်သမရနဲ့ပတ်သက်လို့တိုင်ကြားမှုကဘဲကောင်းဆောင်နဲ့ဆက်သွယ်ခဲ့မှုနဲ့ဆိုင်တယ်လေဘလို့ဂတိကဝတ်တွေပေးခဲ့တယ်လဲဆိုတဲ့အသေးစိတ်တော့ Washington Post သတင်းထဲမှာပြောမထားပါဘူးအတွင်သတင်းပေးတိုင်ကြားခဲ့မှုဟာယုံကြည်စိတ်ချရတဲ့အရေးတကြီးကင်တွယ်ဖို့လိုအပ်တယ်လို့စစ်ဆေးရေးမှူးချုပ် Atkinson ကဆုံးဖြတ်ခဲ့တဲ့အတွက်သိရှိထားချက်တွေကိုဥပဒေအရလွှတ်တော်ကိုအစီရင်ခံဖို့လိုအပ်ပါတယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအမတ် Adam Schiff ကပြောကြားပါတယ်ထောင်လှမ်းရေးအမျိုးသားထောင်လှမ်းရေးဌာနယာယီညွှန်ကြားရေးမှူးဂျိုးဇက်မကွာယာကတော့အသေးစိတ်တိုင်ကြားချက်တွေကိုလွှတ်တော်အမတ်တွေကိုအသိပေးဖို့ညှင်းဆန်ထားပါတယ်
ဒီလိုအမေရိကန်တဲ့ညနေ�ဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကကျူးလွန်တဲ့လုပ်ရက်တွေပါဝင်အတိတ်နဲ့လက်ရှိအချိန်မှာကြုံနေရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချတဲ့အကြောင်းဥရောပပါလီမန်ကဒီနေ့ပဲတခဲနဲ့ဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ946မဲ၊ကန့်ကွက်မဲ12မဲနဲ့ဂျာနေ94မဲနဲ့တည်ပြုလိုက်တဲ့ဆုံးဖြတ်ချက်ထဲမှာတော့ကာလချက်ရှိဖြစ်ပေါ်နေတဲ့ပြည်ပကတိပေါ်စိုးရိမ်တဲ့အကြောင်းနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာစုနဲ့လွန်ကျွေးတပ်ဖွဲ့ဝင်အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမြန်ဆုံးရပ်ဆိုင်ဖို့လည်းတောင်းဆိုထားပါတယ်။ခိုင်ပြည်နယ်ကတိုင်းနယ်ချီရဲ့ဒုက္ခသည်တွေထွက်ပြေးခိုလုံနေတဲ့အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းရိုဟင်ဂျာတွေဘေးကင်းလုံခြုံရေးဆောင်ရွက်ပေးဖို့နဲ့နိုင်ငံတကာကျင့်ဝတ်နဲ့အညီအန္တရာယ်ရှိနေတဲ့နေရာရင်းကိုအတင်းအကျပ်ပြန်ဖို့လည်းတိုက်တွန်းထားတာပါ2016ခုနှစ်ကစလို့ရိုဟင်ဂျာတွေပေါ်လူခွင့်ပြေးချုပ်ပေါက်ခံရမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်ကွန်ရုံး ICC ကကနဦးစုံစမ်းမှုဆုံးဖြတ်လိုက်တဲ့အပေါ်ကြိုးဆိုတဲ့အကြောင်းလဲဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်2019ဩဂုတ်လရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကိစ္စကဏ္ဍကိုစီးနှင်းတက်ခတ်ခဲ့တဲ့ ARS ရိုဟင်ဂျာဆွေးနွေးအုပ်စုကိုလန့်လန့်ရှင်းလင်းရင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ပေါက်မှုတွေစူးစူးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကဆွဆွတ်ထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေကြတာပါကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကလည်းရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ပေါက်မှုတွေဟာလူမျိုးတွန်းအောင်ရှင်းလင်းတဲ့အဆင့်ထိရောက်ခဲ့တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမှတ်ထားတဲ့မြန်မာဆွေးရကတော့နိုင်ငံတကာကဆွဆွတ်နေတယ်လို့လူခွင့်ရေးချုပ်ပေါက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူမှုတွေရှိကြောင်းလည်းတုံ့ပြန်ထားပါတယ်
ဟောင်ကောင်ကဒီမိုကရေစီလှုပ်ရှားသူတွေကိုရေရှည်ထောက်ခံမှုပြသတဲ့အနေနဲ့ဟောင်ကောင်အာဏာပိုင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစတင်တဲ့ဥပဒေတရားချမှတ်ဖို့အမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေရှေ့သတင်းပတ်ထဲစတင်ဆောင်ရွက်ကြဖို့ရှိနေပါတယ်။ဒီဥပဒေမူကြမ်းအတည်ဖြစ်ရင်တော့သမ္မတထရမ့်အနေနဲ့ဟောင်ကောင်နဲ့တရုတ်အာဏာပိုင်တွေအပေါ်တန်ခတ်ပိတ်ဆို့မှုတွေလုပ်နိုင်မှာဖြစ်ပါတယ်။ဟောင်ကောင်လူခွင့်ရေးနဲ့ဒီမိုကရေစီလှုပ်ရှားမှုအပေါ်ထောက်ခံတဲ့ဥပဒေတရားချမှတ်အောင်လို့ဒီမိုကရေစီလှုပ်ရှားမှုမှာအဓိကခေါင်းဆောင်နဲ့ခေါင်းဆောင်နှစ်ယောက်American ကိုလာရောက်ပြီးတော့လွှတ်တော်အမတ်တွေကိုတိုက်တွန်းနေကြပါတယ်။ဟောင်ကောင်ဒီမိုကရေစီလှုပ်ရှားမှုအပေါ် American Party ကြီးနှစ်ရက်စလုံးကလွှတ်တော်အမတ်တွေကလည်းတညီတညွတ်ထဲထောက်ကမ်းမှုပေးနေပါတယ်။လှုပ်ရှားမှုခေါင်းဆောင် Joshua Wong ကိုအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi တွေးဆုံထောက်ခံခဲ့တာဟာတရုတ်နိုင်ငံရဲ့တနိုင်ငံမှုနှစ်ခုကိုဆန့်ကျင်ပြီးတော့ခွဲထွက်ရေးသမားတွေကိုထောက်ခံနေတယ်လို့တရုတ်နိုင်ငံကြားရေးဌာန Commissioner မင်းကြီးယုံကကြေညာချက်ထုတ်ပြန်ပါတယ်။ဟောင်ကောင်ပြည်သူအများစုရဲ့သဘောထားကိုလက်ခံပြီးတော့ဟောင်ကောင်အရေးတရုတ်ပြည်တွင်းရေးကိုအမေရိကန်နိုင်ငံရေးသမားတွေဝင်မဆွတ်ပါနဲ့လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။ဂ ဂျပန်နိုင်ငံရှေ့မြောက်ဘက်ကဖုကူရှိမားနျူကလ িয়ার ဓာတ်ပိစက်ရုံသုံးခုမှာ2011ခုနှစ်တုန်းကကျုံခဲ့ရတဲ့မတော်တဆမှုနဲ့ဆက်နွယ်ပြီးရာဇဝတ်ကြောင်းနဲ့ရင်ဆိုင်နေရသူတိုကျိုလက်စစ်စွမ်းအင်ကုမ္ပဏီတက်ကိုရဲ့အမှုဆောင်အရာရှိအောင်သုံးယောက်ကိုတိုကျိုခရင်တရားရုံးကတရားစီလွှတ်ပေးလိုက်ပါတယ်။ဖုကူရှိမားနျူကလ িয়ার ဓာတ်ပိစက်ရုံဟာဆူနာမီရေလမ်းအန္တရာယ်ရှိနေကြောင်းသုတေသနလေးလံချက်တွေကိုတုံ့ပြန်မှုပြက်ကွက်မှုတွေတက်ကိုကုမ္ပဏီဥက္ကဋ္ဌဟောင်းတဆူအီရှိမာကဆူမာတာနဲ့ဒေါက်တာဟောင်းနဲ့ဖြစ်ကြတဲ့ဆာကေမူတူအီချီယိုတာကီကူရိုမှာဖြစ်ရှိတဲ့ကြောင်းတရားလိုရှင်းတွေကဆွဆွဲခဲ့ကြတာပါဆယ်ယုံနီနာကနည်းမျိုးကိုအတင်းကျပ်ပြောင်းရွှေ့ခံရပြီးတဲ့နောက်လူ40ကျော်သေဆုံးခဲ့မှုအတွေ့ကုမ္ပဏီအမှုဆောင်ရရှိအောင်တောင်းမှာတာဝန်ရှိတဲ့ကြောင်းလဲဆွဆွဲခဲ့တာဖြစ်ပါတယ်နျူကလ িয়ার ဆယ်ယုံမတော်တဆမှုအတွေ့ရာဇဝတ်ကြောင်းနဲ့ရင်ဆိုင်ခဲ့ရသူကုမ္ပဏီရရှိ300ရှိပြီးသူတို့တူးချင်းစီကိုထောင်နိုင်5နှစ်စီပြည်ပဖို့လဲနှစ်နှစ်ကျော်ကြာမြင့်ခဲ့တဲ့တရားခွင်မှာတရားလိုရှင်းတွေကရှောက်လဲခဲ့ကြတာဖြစ်ပါတယ်
ကဘာပေါ်မှာမွေးကင်းစကလေးနဲ့မီရင်မိခင်သေဆုံးမှုနည်းသွားပေမဲ့ဆက်တက်ဆက်ကတိုင်းမှာကိုဝင်ဆောင်မိခင်တမမဟုတ်ကလေးငယ်တယောက်သေဆုံးနေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကျမ်းမာရေးစောင့်ရှောက်မှုတွေကောင်းလာတာကျမ်းမာရေးဝန်ဆောင်မှုတွေကိုလက်လန့်မိလာတာကြောင့်တက်ဂရက်2000ကစပြီးတော့ကလေးငယ်လေးတွေသေဆုံးမှုထက်ဝက်နီးပါးကျဆင်းသွားတယ်။ဒါလို့မီရင်မိခင်သေဆုံးမှုကလည်း3ပုံ2ပုံကျော်ကျဆင်းသွားတယ်လို့ကုလသမဂ္ဂကလေးတငယ်များစောင့်ရှောက်ရေး UNICEF အဖွဲ့နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့2018ခုနှစ်အတွင်းမှာအသက်15နှစ်မပြည့်ခင်သေဆုံးတဲ့ကလေးငယ်ကမ္ဘာတဝမ်းမှာ6တန်းထက်မနည်းရှိနေသေးဖြစ်ပြီးတော့9တန်းကျော်ကတော့အသက်5နှစ်မပြည့်ခင်သေဆုံးခဲ့ကြတာပါ။အရှေ့အာရှနဲ့အရှေ့တောင်အာရှဒေသတွေမှာအသက်5နှစ်အောက်ကလေးသေဆုံးမှုက80ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ကိုဝင်ဆောင်စင်နဲ့မိဖွားစင်မှာခက်ခဲတဲ့ကျန်းမာရေးအခြေအနေတွေကြောင့်2019ခုနှစ်အတွင်းမိခင်3သိန်းလောက်သေဆုံးခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မော်လို့ချိန်ညာဖေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုင်းရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရခိုင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲနဲ့မသက်ဆိုင်တဲ့အရသာပြည်သူတွေထိခိုက်ဒဏ်ရာမှုတည်ဆုံးမှုတွေနဲ့ပတ်သက်လို့လေးလာစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့အဆိုကိုရခိုင်ပြည်နယ်လွှတ်တော်တွင်မှမနေ့ကမဲခွဲဆုံးဖြတ်တော်မှာတော့စူဘက်ကအနိုင်ရရှိလို့ဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။လေးလာစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့အဆိုကိုတက်မတော်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့တယ်လို့လက်ရှိရခိုင်ပြည်နယ်လုံခြုံရေးအခြေအနေအရသတင်းအချက်အလက်မှန်တွေရဖို့ခက်ရင်တယ်လို့လည်းပြည်နယ်ဆိုရအဖွဲ့လုံခြုံရေးနဲ့နေသက်ရေးရဝန်ကြီးကပြောပါတယ်။ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တိုက်ပွဲတွေမှာအရသားတွေထိခိုက်ဒဏ်ရာရဒေဆုံးမှုတွေနဲ့ပတ်သက်လို့လေလံစုံစမ်းရေးဖွဲ့စည်းဖို့လိုအပ်နေတဲ့အကြောင်းကိုတော့အဆိုရှင်မြောက်ဦးမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကအခုလိုပြောပါရစေ။
အကြောင်းရင်းကတော့ဗျာတိုက်ပွဲနဲ့ဘာမှမဖြစ်ဆိုင်တယ်ပေါ့နော်။ရသားပြည်သူတွေအနေနဲ့ထိခိုက်ဒဏ်ရာရမှုတွေရှိနေတယ်ဒေဆုံးမှုတွေရှိနေတယ်လာပြီးအိုးအင်ပြည့်စည်တာလို့ရှိနေတယ်ဒါတွေကိုအစိုးရကလည်းပဲအခုဖက်ကြည့်တိုင်းအောင်လေ့လာဆောင်ရမှုတွေမလုပ်သေးဘူးပေါ့နော်ဆိုတော့အစိုးရအဖွဲ့ရဲ့ဝန်ကြီးတွေကလည်းပဲဒုက္ခသည်စခန်းကိုသူတို့ကိုယ်တိုင်ကိုကြခေါ်ရောက်ပုံမြင်တဲ့ကိစ္စကိုတောင်းလူချုပ်ရေးကိုကြောင်းလို့အကြောင်းကြားတယ်ဒါကြောင့်အစိုးရတက်တက်မဟုတ်ရင်တောင်းပါပဲအစိုးရရဲ့ဥဆောင်မှုနဲ့ပေါ့နော်ရခိုင်ပြည်နယ်အစိုးရရဲ့ဥဆောင်မှုနဲ့သူတို့ကပြည်များပါဝင်တဲ့အစုအဖွဲ့တွေပေါ့ပဲအဲပြီးတော့ဌာနဆိုင်ရာတွေနဲ့ပြီးတော့ရက်ဆက်အဖွဲ့အစည်းတွေကလူပုဂ္ဂိုလ်ပေါ်တွေနဲ့ဒီလေလာစုံစမ်းအဖွဲ့အစည်းတွေပေါ့ရဲ့အစိုးရကပြည်ထောင်စုကျင်းပပါ
လေလာစုံစမ်းရေးဖွဲ့စည်းဖို့အစိုးကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲအများစုအနိုင်ရသွားတာကြောင့်လာမယ့်စက်တင်ဘာလ20ရက်နေ့မှာစွတ်တော်တွင်အဖွဲ့စည်းနိုင်ရေးအတွက်ဆက်လက်ဆွေးနွေးသွားရမယ်လို့ဦးထွန်းသာစိန်ကဆက်ပြောပါတယ်။
ကျွန်တော်တို့ဒီ20နှစ်နောက်ဆုံးထားပြီးတော့ဒီအစိုးရပတ်သက်ပြီးဆွေးနွေးမဲ့သူရှိရင်တော့20နှစ်ကိုနောက်ဆုံးထားပြီးတော့စွတ်တော်အကြီးမထံမှာအဲ့ဒီအစိုးရပတ်သက်ပြီးတော့ဆွေးနွေးဖို့လူကတင်ပြရမှာပေါ့နော်။ဆွေးနွေးပြီးမှပဲဒီအတေပြုဖို့ကိစ္စကို
ဒီအစိုးတင်သွင်းမှုပေါ်မှာတမရော်ဒါကိုယ်စားလှယ်တွေဘက်ကကန့်ကွက်မှုတွေရှိနေခဲ့ပါတယ်။ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးမင်းတန်းကတော့လက်ရှိရခိုင်ပြည်နယ်အတွင်းလုံခြုံရေးအခြေအနေအားနည်းနေသေးလို့သတင်းမှန်မရနိုင်ဘူးလို့အခုလိုပြောပါတယ်
။ဒ
เนี่ยเพื่อนไหนไม่เลยเปล่าที่เคยเล่าลูกเสียงเราตัวลูกเนี่ยอยู่เยอะแยะก็รอแต่เรื่องเช่นนี้ผมมันได้ยากเช่นนี้แต่เนี่ยดีใจมากดีเรียกว่าโมบูอ่ะมีอะไรเนี่ยมีอะไรที่เยอะที่เขาจะเช่นนี้อ่ะมันก็หนังแต่ตอนนี้เนี่ยเท่าไหร่มาเท่าไหร่ดีเยอะแยะก็รอมาเอาเงินไหนวะตัวเสียงเดือนนั้นเนี่ยเยอะแยะก็รอมาได้ดีเช่นนี้ไอ้มาได้ดีกว่าตัวเราเราหูดูที่นี่มาตัวลูกมันไม่ดีจังเลยแต่เราไอ้ตัวเสียงเยอะแยะกูไม่ยอม
ဒီနေ့လှုပ်တော်ကိုယ်စားလှယ်ဥထုံးသာစိန်ကဆိုပါတယ်။
ဒီဆုံးတာကတော့ဂျာရီရောတပ်ဝင်းနဲ့ပတ်သက်တာတွေရဲ့တည်ဆုံးတာကရှစ်စီကျော်ပေါ့နော်။ဒါရရတာကတော့ဝန်းစီကျော်ပါပေါ့။ထိခိုက်တန်ရာရရှိသူတည်ဆုံးသွားတဲ့သူတွေဟာစစ်မြေပြင်မှာထိခိုက်တာမဟုတ်ပဲနေအိမ်တွင်းလက်နက်ကြီးကြီးကြားရောက်ပွားကွဲလို့ထိမှန်တာမြေမြုပ်မိုင်းနေမိလို့ထိခိုက်တာမြန်မာစစ်တပ်ကလည်းရွာတဲ့စစ်ဆေးမေးမြန်းနေစဉ်တွင်ပြစ်ခတ်လို့ထိခိုက်တည်ဆုံးမှုတ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဖွဲ့ဖို့ရခိုင်ပြည်နယ်လွတ်တော်မှာမဲခွဲခဲ့တာနဲ့ပတ်သက်ပြီးတော့ကိုနိုင်ကွင်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းမှာမိုဘိုင်းဖုန်းအင်တာနက်အသုံးပြုမှုဖြတ်တောက်လိုက်တဲ့အကြောင်းကိုပြောပြကြပါတယ်ရခိုင်ပြည်နယ်ကတိမ်းရှောင်လာတဲ့ဒုက္ခသည်တိမ်းချီခိုးလုံနေထိုင်တဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းနေထဲမှာဒီရက်ပိုင်းမှာတော့မိုဘိုင်းဖုန်းအင်တာနက်လိုင်းအသုံးပြုမှုကိုလုံးဝနီးပါးဖြတ်တောက်လိုက်ဖြစ်ပါတယ်ဒါကြောင့်စခန်းနေထဲမှာပဲနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်သတင်းမောင်းချသလိုဖြစ်သွားပြီးတော့သတင်းချက်လက်ရယူနိုင်ဖို့အရေးပေါ်ဆက်သွယ်ရေးအတွက်အတော်လေးကိုအခက်ခဲကြုံနေရတယ်လို့ဒုက္ခသည်တွေကပြောပါတယ်အပြည့်စုံကိုတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ရိုဟင်ဂျာတသန်းနီးပါးခိုလုံနေထိုင်ရာကော့စ်ဘဇာအနီးကဒုက္ခသည်စခန်းတွေကမိုဘိုင်းဖုန်းအသုံးပြုခွင့်နဲ့အင်တာနက်သုံးဆွဲခွင့်တွေဖြတ်တောက်ပစ်ဖို့အမိန့်ပေးခဲ့ပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်တယ်လီဖုန်းဆက်သွယ်ရေးစီးမျဉ်းကန့်သတ်ရေးကော်မရှင်ဖြစ်တဲ့ BDRC ကနေပြီးတော့ကမ့်နေထဲမှာဖုန်းအသုံးပြုခွင့်အင်တာနက်သုံးဆွဲနိုင်မှုကိုကန့်သတ်ပိတ်ပင်လိုက်တာဖြစ်ပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်ဆိုရဘက်ကရက်အကန့်အသတ်မရှိပိတ်ဖို့ညွှန်ကြားပြီးတဲ့နောက်မှာတော့အင်တာနက်သုံးဆွဲခွင့်ကိုတစတစကန့်သတ်လာတာကနေအခုရက်ပိုင်းမှာတော့မိုဘိုင်းတယ်လီဖုန်းဆက်သွယ်မှုလုံးဝပြတ်တောက်သွားတဲ့အတွက်ဒုက္ခသည်အချင်းချင်းစခန်းတွေထဲမှာဆက်သွယ်ဖို့တော့အတော်လေးကိုအခက်တွေ့လာကြတယ်လို့ Cost Bazaar ကရိုဟင်ဂျာဒုက္ခသည်တူကပြောပါတယ
်။အခုဘယ်ကြောင့်လို့ရှိပြီးဒီပါဖုန်းလိုင်းကလုံးဝစစ်တေဆိုင်ရတော့လုံးဝထုတ်သွားတယ်။တစ်ခါတလေစင်အပိုင်းစင်လုံးဝစစ်လို့မရပါဘူး။ဒီမှာစခန်းပေါင်း30ရောက်ရှိတယ်။အဲတယောက်တစ်နေရာမှာဖြစ်သွားပဲအကူကတစ်နေရာမှာအမေကတစ်နေရာမှာဆွေမျိုးတွေကတစ်စခန်းမှာအဲ့လိုဖြစ်နေတာပါ။အကန့်တကွနဲ့တကွစီပရလေဝေးသွားပါတယ်အဲ့ဒါအချင်းလန်စစ်တင်မှုဆိုတာလုံးဝဖြစ်ထွက်သွားပါတယ်နောက်ကျမရေးပိုင်းစီလေပို့လို့ဆူရပါတယ်ကျမရေးစီရေးပေါ်လုံလာတယ်ပါစီနောက်စေယုံစက်တန်းနဲ့စေတန်းတွေနဲ့စစ်တင်မှုအားတော့လုံးဝဖြစ်ထွက်သွားပါတယ
်ဟုတ်ကဲ့ရ
ှင်ရုံချွေးအပိုင်းစီလေပို့လို့ဆူရပါတယ်နောက်တကွစီဖြစ်ပေါ်လာနေစီလီလာတဲ့ခန္ဓာပိုင်းအဖွဲ့စီကိုကျွန်တော်အရှင်ကြီးစစ်တင်နိုင်မှာမဟုတ်ပါဘူးခင်ဗျာ
အထူးသဖြင့်ကတော့မွေးရစေဝါရောင်းဝယ်မှုလူကုန်ကူးမှုနဲ့ရာဇဝတ်မှုတွေကာကွယ်နိုင်မှုဒုက္ခသည်စခန်းတွေရဲ့လုံခြုံရေးအတွက်ဆောင်ရွက်တာလို့ဘင်္ဂလားဒေ့ရှ်အစိုးရကအကြောင်းပြပေမဲ့လို့စခန်းတွေထဲမှာပဲနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်တည်ငြိမ်အောင်ချသလိုဖြစ်ပြီးကဘာကြီးနဲ့ဆက်သွယ်ပြတ်တောက်သွားနိုင်တာမို့ပြန်လည်စဉ်းစားပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကိုကုလနိုင်ငံတကာနဲ့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကနေတဆင့်ဒုက္ခသည်တွေကတောင်းဆိုကြောင်းရိုဟင်ဂျာဒုက္ခသည်ကပြောပြပါတယ်လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေရဲ့နောက်ပိုင်းထွက်ပြေးသွားရတဲ့ဒုက္ခသည်တွေဘက်ကနေရရင်းကိုပြန်လာနိုင်မှုကလက်ရှိရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေတွေကိုသိဖို့နဲ့ကြံခဲ့တဲ့မိသားစုတွေနဲ့ဆက်သွယ်နိုင်မှုကဖုန်းဆက်သွယ်မှုပဲရှိတဲ့အချိန်မှာအခုလိုဖြတ်တောက်လိုက်တဲ့အတွက်အခုရက်ပိုင်းမှာတော့အဆက်အသွယ်တွေပြတ်သွားရတယ်လို့ရခိုင်ပြည်နယ်မောင်နှမမြို့နယ်နေရိုဟင်ဂျာမွတ်စလင်တူဦးဖြစ်တဲ့ဦးလာထွန်းကပြောပါတယ
်ဒီလိုလုံးလိုက်တာကတော့ကျွန်တော်ဘယ်လိုကြားမလဲစိတ်မကောင်းဘူးပေါ့စိတ်မကောင်းရဆိုတာကကျွန်တော်မှာဟိုဖက်ရောက်သွားတဲ့လူတွေမှာဒီဘက်မှာအနည်းတွေရှိမှုတွေရှိတာရှိတယ်သူစစ်စစ်လို့မရဘူးပြနေတယ်တပည့်ဆက်လက်ပြီးရယူရေးမှလည်းသူတို့မှတိတ်တိတ်ကိုကြုံမယ်အတိကသူတို့ဘင်္ဂလားဒေ့ရှ်အစိုးရရည်ရည်တာကသူတို့မှလည်းဒီလူတွေကဝင်ထုတ်ဝင်ဖို့ပြနေတာဘူးသူတို့ကဒီလူတွေမြန်မာဘက်ကိုပြန်မလာရကအဲ့တော့ဒီဘက်မှာကျွန်တော်ရှိတယ်ကျွန်တော်နဲ့သူတို့ကမြန်မာအစိုးရကပြန်ခေါ်ဖို့လုပ်ကြတာကျွန်တော်နဲ့ phone call video meeting ပေါ့နော်အဲ့ဆိုမှအချမ်းတွေဘယ်လိုလဲအင်ဂျာဆောက်တာဒါတွေကမှန်လာပေါ့သူတို့အဲ့လိုစုံစမ်းတယ်ကျွန်တော်ကဒီမှာပြနေတဲ့ဟာတွေကိုအမှန်တမ်းပြောပြတယ်ပြောပြတဲ့အခါသူတို့ကအဲ့ဒါတွေကကျွန်တော်တို့သွားရမယ့်အရှင်မဟုတ်ဘူးဆိုပြီးတော့သူတို့ကစုံဖြစ်တယ်ပေါ့နော်အဲ့လိုအချမ်းတွေရှိဖြစ်တယ်အခုပုံလိုက်ဖိချတာသူတို့လည်းမသိရမယ့်ဘင်္ဂလားဆူရကအဲ့ဒါတကူကူညီးပြီးတော့သူတို့လုသွားလာဆိုပြီးတော့ကျွန်တော်ကလည်းအဲ့လိုလေထင်တော့ထင်တာပေါ့နော်
မြန်မာပြည်ကတင်းဆောင်သွားတဲ့မွတ်စလင်သိန်းနဲ့ချီရဲ့လုံခြုံရေးအရာဘင်္ဂလားဒေ့ဆိုရဘက်ကတာဝန်နဲ့အညီဆောင်ရွက်တာဖြစ်တယ်လို့ဒီဒုက္ခသည်တွေအရေးမြန်မာဆိုရမှာပဲအဓိကတာဝန်ရှိပါတယ်လို့ကမန်မျိုးသားတွတ်တက်ရေးပါတီကဦးတင်ငွေကလည်းသုံးသပ်ပါတယ
်လက်ရှိတော့ဘင်္ဂလားဒေ့ဆိုရကဒီဆိုရမှုတစ်ခုအနေနဲ့လုပ်တာလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့ဆိုတော့ဒီဘင်္ဂလားဒေ့မှာကျွန်တော်ရောက်နေကြတဲ့ဒုက္ခတွေတွေကလည်းမြန်မာအစိုးရကလည်းသူတို့လာခြင်းအောင်လာနိုင်လို့တဲ့အနေထားအချင်းချင်းဖြစ်အောင်တော့သူတို့ဟိုစီဇန်ပေးဖို့လိုပါလိမ့်မယ်ဆိုလိုတာကသူတို့ဒီကိုပြန်လာတဲ့အခါသူတို့တောင်းဆိုထားတဲ့နိုင်ငံသားစစ်ခွင့်တွေနောက်တစ်ခါအလုပ်ကင်အခွင့်အလမ်းတွေနောက်တစ်ခုကလွတ်လွတ်လပ်လပ်သူတို့ဟိုလုပ်ကင်တောက်ခွင့်တွေဒီပုံမှာတော့ကျွန်တော်တို့ကအစိုးရအနေနဲ့ဖန်တီးဖို့လိုပါတယ်
ရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာလူသေဆုံးတဲ့အထိရာဇဝတ်ပြစ်မှုတွေကျူးလွန်မှုတွေဖြစ်ပြီးတဲ့နောက်မှာအခုလိုမျိုးဘင်္ဂလားဒေ့အစိုးရဘက်ကညွှန်ကြားချက်အမိန့်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင
်မဆုမွန်ပြောပြသွားတာဖြစ်ပါတယ်အမေရိကန်ကအီရန်ကိုတန်ခတ်ပိတ်ဆို့မှုတွေထပ်လုပ်မဲ့အကြောင်းကိုမကြာခင်မှာပြောပြသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့ဒီလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်နဲ့ပတ်သက်ပြီးတော့အသိပေးကြပါတယ်ခင်ဗျာ
ကောင်ကွေဦးကြီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအခုရပိုင်းတွေအတွင်းအထူးသဖြင့်မွတ်စလင်တွေရဲ့ဗလီတွေမွတ်စလင်ကုသိုလ်ပစ္စည်းတွေကိုတွားရောက်ပြီးငွေချင်းနဲ့ပစ္စည်းတချို့ထောက်ပံ့လှူဒန်းခဲ့ပါတယ်။ဝတ်ပြုစုတောင်းခွင့်ပိတ်ပင်ထားတဲ့ဗလီချို့မှာပြန်ဝတ်ပြုခွင့်ပေးနေတဲ့အချိန်မှာပဲဗိုလ်ချုပ်မှုကြီးဟာအခုလိုတွားရောက်တာပါ။အခုလိုနှစ်ပိုင်းတွေအတွင်းဘာသာရေးအခြေခံနဲ့လူမျိုးရေးပြည်ပခန့်တွေဖြစ်ပွားလေရှိတဲ့မြန်မာနိုင်ငံမှာတက်မတော့ခေါင်းဆောင်တွေကိုယ်တိုင်အခုလိုတွားရောက်လှူဒန်းတာတွေဟာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပိုးပြီးတော့ဘလို့အထောက်အကူဖြစ်စေမှာပါလဲ။ဘာကြောင့်လို့ထင်ပါလဲ။စာရာတွေကိုစက်တင်ဘာ21ရက်နေ့စနေနေ့တက်ရိုက်လေလံရွှေနေကန်အစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမင်းမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ barnes@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ
ပရောဂျက်အနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ် VOA ကနေခြားသောရင်းနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ American နဲ့ Iran နိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့ပြောပြပေးခြင်းပါတယ် Saudi Arabia နိုင်ငံကရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာတစ်ခုကိုစနေနေ့ကတိုက်ခိုက်မှုဟာ Iran လက်ချက်အဖြစ်နိုင်ဆုံးပဲဆိုတဲ့သတင်းတွေရပြီးတဲ့နောက် Iran ဘက်မှနောက်ထပ်တံခတ်အရေးယူမှုတွေချမှတ်ဖို့သမ္မတဒေါ်နယ်ထရန့်ကညွှန်ကြားလိုက်ပါတယ်လက်ရှိချမှတ်ထားတဲ့တံခတ်ရေးယူမှုတွေကိုထပ်ပြီးတင်းကျပ်ဖို့ဗန်နာယေးဝန်ကြီးစတီဗန်မနူချင်ကိုညွှန်ကြားထားပြီးပြီလို့သမ္မတထရန့်ကဗဟုထုနေ့မှာပြောပါတယ်ဒါပြင်လေးဦးမြောက်အမျိုးသားလုံခြုံရေးကြံပေးပုဂ္ဂိုလ်ဖြစ်ခံထားမဲ့သူကိုလည်းဗဟုထုနေ့မှာပဲချီးညားပါတယ်လက်ဒီဆာဟုတ်ရဲ့တရင်လော်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
sorry ရေနံလုပ်ငန်းနေရာတွေကိုပြီးခဲ့တဲ့တရင်ဘက်ကတိုက်ခိုက်တာသူတို့လက်ထဲလူရီမင်မာရှိတဲ့ဟူဒီတပုံတွေကပြောပေမဲ့ဒုံးကြီးတွေဟာအီရန်ဘက်ကလာတယ်ဆိုတဲ့အထောက်အထားရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အီရန်ပေါ်တန်ခတ်ရေးယူမှုကိုတိတိတသားတိုးမြှင့်ချမှတ်ဖို့ဗန်ဒါရေးဌာနကိုညွှန်ကြားထားပြီးပြီလို့သမ္မတထရမ်ကဗိုလ်ထုနေမှာပြောပါတယ်။အစောပိုင်းတုန်းကတော့စီရေးအရာတုံ့ပြန်မယ်လို့လူဝိုဒိုဝါရာပြောခဲ့သေးပေမဲ့ဗိုလ်ထုနေကတော့အီရန်ကိုတိုက်ဖို့အလင်းစလိုမလုပ်ဘူးလို့ဆိုပါတယ်
။ There's plenty of time to do some dastardly things. It's very easy to start.
တခုခုပြင်းပြင်းထန်ထန်လုပ်ဖို့ကအချိန်အများကြီးရှိပါတယ်။စောက်ကိုသိလွယ်ပါတယ်။ဘာဖြစ်မယ်ဆိုတာကြည့်တာပေါ့။သိကောင်းတဲ့လုပ်လို့ရတာတွေရှိတယ်လို့ထင်ပါတယ်။တခုခုလုပ်မယ်ဆိုရင်တော့တုံဆိုင်မနေပဲလုပ်မှာပါ
။ကယ်လီဖိုးနီးယားကြီးစင်အတွင်းသမ္မတထရမ့်အဲ့ဒီလိုပြောတဲ့အချိန်သူ့ဘေးမှာသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အသစ်ရောဘတ်အိုဘရိုင်ယန်လည်းရှိနေပါတယ
်။ Any advice I give the president will be something I give him confidentially but we're
သမ္မတကိုဘယ်လိုအကြံမျိုးလဲကျွန်တော်ပြေးအဲ့ဒါဟာလျှို့ဝှက်ပြောတာပဲဖြစ်မှာပါ။ ဒါပေမဲ့အခြေအနေကိုကျွန်တော်တို့သိချစောင့်ကြည့်နေပါတယ
် Saudi Aramco ရေနံလုပ်ငန်းနေရာတွေကိုတိုက်ခိုက်ခဲ့တဲ့ Iran ရဲ့ Cruise Drone ကြီးနဲ့ Drone ယာဉ်အပိုင်းအစတွေလို့ဆိုတော့ကို Saudi ကာကွယ်ရေးဌာနကအမေရိကထုတ်ပြချိန်တွင်ပြောခွင့်ရဗိုလ်မှူးကြီး Turkey El Maki ကအခုလိုပြောသွားပါတယ
် The Iranian regime and the IRGC they are trying to hide any evidence
Iran ဆူရောင်းတဲ့ IRGC တော်လိုင်းအဆောင်တက်ဟာပိုင်းဆရီကနေပြီးတော့နီးပညာကိုမသိနိုင်အောင်ဖုံးဖို့ကြိုးစားပါတယ်။သိမှားတာပေါ့ IRGC လက်ချက်ဆိုတာပြတဲ့အထောက်အထားအများကြီးရှိပါတယ်။ဒါကိုနိုင်ငံတကာဥပဒေအရမှန်ကန်တဲ့လမ်းကြောင်းကနေတဆင့်ကုလသမဂ္ဂကိုပို့ပါမယ်
။နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာ Saudi Arabia မင်းသား Mohammed bin Salman နဲ့ Riyadh မှာတွေ့ခဲ့ပါတယ်။ Aramco ရေနံလုပ်ငန်းနေရာတွေကိုဖျက်ဆီးတဲ့ဒုံးကျည်တွေဘယ်ဘက်ကပဲလာလာဒါဟာအီရန်ရဲ့စစ်စင်နွဲတဲ့လုပ်ရတစ်ခုဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အီရန်ကတော့သူနဲ့မဆိုင်ဘူးလို့ညှင်းထားပါတယ်။ယီမင်ကဟူဒီသဘုံအဖွဲ့ပြောခွင့်ရကသူတို့အဖွဲ့ဟာစီရေးစွမ်းကြီးကိုမြင့်တင်ထားပြီလို့ပြောပါတယ်
။အလျောင်းနူလင်ဝလီအဝလီမရာ
ကျွန်တော်တိုက်တဲ့ချင်းတက်ခနေတဲ့ကွာဝေးတွင်အာရဗ်စော်ဝါများပြည်တော်စုအထူးသဖြင့်အဘူဒါဘီကပြည်မှတ်ဒါဇင်ပေါင်းများစွာရှိနေတယ်ဆိုတာဒီကနေ့ပထမဆုံးအချင်းကျွန်တော်တို့ချင်းညာပါတယ
်။ယီမင်အရေးမှာဝင်ဆွတ်နေတာရပ်ဖို့အာရဗ်အဖွဲ့ချုပ်ရဲ့အတွင်းမှူးချုပ်အာမက်အဘူဂါရစ်ကအီရန်ကိုသတိပေးထားပါတယ်
။လကဇဟာရဝါဒဟန်ခီလာလ်အယ်ဖတ်ရတ်အယ်မာဒီ။ဟူဒ
ီရေဟာသူတို့ကိုယ်တိုင်ဆုံးဖြတ်ချက်ချတာမဟုတ်ပဲတခြားနိုင်ငံကညွှန်ကြားချက်ယူနေတယ်ဆိုတာပြီးခဲ့တဲ့ကာလအတွင်းသိရှင်းလာပါတယ်။ယီမင်မှာဝင်ပါနေတာတဘုံတွေကိုငွေကြေးလက်နက်နဲ့ထောက်ပံ့နေတာတွေရပ်ဖို့အီရန်ကိုကျွန်တော်တို့ထပ်လောင်းတောင်းဆိုပါတယ်
။ဒီနေ့ကြာနေပြီဖြစ်တဲ့ယီမင်ပြည်တွင်းစစ်ကိုအီရန်နဲ့ဆော်ဒီအာရေဗျားတို့နောက်ွယ်ကပါနေတဲ့စစ်ပွဲတစ်ခုအဖြစ်မြင်ထားကြပါတယ်ခင်ဗျာ
ကိုကြကြသိန်းဖျောပြသွားတာဖြစ်ပါတယ်သောရရှင်နေနေကျွန်တော်တို့ VOA ကိုအင်တာနက်ခံနေဝေဖန်ကြံပေးစာတွေဖေးလို့တယ်သောရရှင်နေနားဆင်လို့တဲ့တေးသချင်းတွေတောင်းနေလဲဆိုတော့ကျွန်တော်တို့ကိုအီးမေးလ်ကနေဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းလဲဆိုတော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က0939386555လေးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကထည့်လက်ကြီးညာပေးမှာဖြစ်ပါတယ
်။ Saudi Arabia နိုင်ငံကယင်းနယ်လုပ်ငန်းတွေတက်ခတ်ခံရမှုတွေအီရန်နိုင်ငံကိုလက်တုံပြန်တက်ခတ်လာမဲ့ပေါ့အီရန်နိုင်ငံချားရေးဝန်ကြီးမိုဟာမက်ရှာဗက်ဆာရီဖ်ကဒီနေ့ပဲသတိပေးလိုက်ပါတယ်။တက်ခတ်မှုဟာအီရန်ရဲ့စစ်ကြေညာတဲ့လုပ်ရဖြစ်အမေရိကန်နိုင်ငံချားရေးဝန်ကြီးမက်ပွန်ပီယိုကပြောဆိုလိုက်ပြီးနောက်မှာပဲအီရန်ဘက်ကတုံ့ပြန်ပြောဆိုလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဇဘူပြည်နယ်ကလတ်မြို့ကထောင်လိုင်းအေဂျင်စီရုံးဝင်းအနေဒီနေ့စောပိုင်းတာလီဘန်စစ်သွေးကြွတွေရဲ့ကာဗွန်ခွဲတက်ခတ်မှုကြောင့်လူ15ယောက်ထက်မနည်းသေဆုံးပြီး90ကျော်ဒဏ်ရာရသွားပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေပါဝင်ထိခိုက်ဒေဆသူအများစုဟာတက်ခတ်မှုဖြစ်ခဲ့တဲ့အနားကဆေးရုံမှာရှိနေတဲ့လူနာတွေဖြစ်တယ်လို့ပြည်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားကောင်ဆောင်တယောက်တို့ကဆက်သွယ်မှုနဲ့ပတ်သက်လို့ဆိုရင်သူတယောက်ကထောင်လိုင်းကိုအတွင်းသတင်းပေးတိုင်ကြားမှုနဲ့ပတ်သက်ပြီးထောင်လိုင်းဌာနဆက်စည်းမှုချုပ်ကိုအောက်လွှတ်တော်ထောင်လိုင်းကော်မတီမှမေးမွန်းထုတ်ဖို့ရှိနေပါတယ်။သမ္မတထရန့်ရဲ့နိုင်ငံခြားကောင်ဆောင်တယောက်ကဆက်သွယ်မှုအတွင်းဂရီးကိုဝစ်ပြုပြောဆိုခဲ့တာတွေကဆိုရင်စရာဖြစ်တယ်လို့ယူဆရတဲ့ထောင်လိုင်းတာဝန်ရှိသူတယောက်ကတိုင်ကြားခဲ့တဲ့ပေါ့တိုင်ကြားခဲ့တာဖြစ်တဲ့ကြောင့်ထောင်လိုင်းတာဝန်ရှိသူဟောင်းနှစ်ယောက်ကိုကိုကပီဝါရှင်တန်ပို့သတင်းစာကြီးကရေးသားခဲ့ပြီးနောက်မှာပဲစစ်ဆေးမှုရုပ်ကိုလွှတ်တော်ကစစ်ဆေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကကျူးလွန်တဲ့လူရတေပါဝင်အတိတ်နဲ့လက်ရှိအခြေအနေမှာကြုံနေရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချတဲ့အကြောင်းဥရောပပါလီမန်ကထောက်ခံမဲ946မဲကန့်ကွက်မဲ12မဲနဲ့ကြားနိုင်မဲ94မဲတို့နဲ့အတည်ပြုဆုံးဖြတ်လိုက်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်။ VOA American တန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလို့မီတာ 25.52 နဲ့လိုင်းလမီတာ 190 တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဆောလာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington,